ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဒုတိယစီဝေးကိုနေပြည်တော်မှာမေလ24ရက်နေ့ကနေ29ရက်နေ့အထိကျင်းပခဲ့ပါတယ်။အဲ့ဒီစီဝေးမှာပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကတနင်္ဂနွေလုံးပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ရနိုင်ငံရေးဆွေးနွေးမှုရလဒ်တွေကနေမူဝါဒ45ချက်တင်သွင်းခဲ့ပါတယ်။အဲ့ဒီထဲကနိုင်ငံရေးဆိုင်ရာမူဝါဒအစိုးပြုချက်12ချက်စီးပွားရေးခန္ဓာကမူဝါဒ17ချက်လူမှုရေးဆိုင်ရာမူဝါဒ4ချက်နဲ့မြေယာဉ်နဲ့သဘာဝပတ်ဝန်းကျင်ခန္ဓာက10ချက်စုစုပေါင်း38ချက်ကိုပြည်ထောင်စုသဘောတူစာချုပ်စိတ်ပိုင်း1အဖြစ်အစုအဖွဲ့အသီးသီးရဲ့ခေါင်းဆောင်တွေနဲ့အသီးသက်တွေကသဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။အခုလိုလက်မှတ်ရေးထိုးနိုင်ခဲ့တာဟာမြို့သားရင်ကြားစေရေးငြိမ်းချမ်းရေးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုပေါ်ထွန်းရေးအတွက်အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကမနေ့ကလက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်။ဒီညီလာခံကိုတက်ရောက်ခဲ့တဲ့နိုင်ငံရေးခေါင်းဆောင်တွေကလည်းဆွေးနွေးပွဲရလဒ်တွေမှာသဘောမတူညီတာတွေမပြေလည်တာတွေရှိခဲ့ပေမဲ့ပြည်ထောင်စုသဘောတူစာချုပ်တစ်စိတ်တစ်ပိုင်းအဖြစ်လက်မှတ်ရေးထိုးချုပ်ဆိုနိုင်ခဲ့တာကဒီဆွေးနွေးပွဲအောင်မြင်မှုတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်။ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်ဒေါက်တာအေးမောင်ကအ
ဲဒီနောက်ဆုံးရလတ်လေးမတိုင်ခင်လေးမှာအဲနည်းနည်းလေးဆိုးဆိုးဝါးဝါးလေးပဲဖြစ်ခဲ့တာရှိတယ်။အခုမူအားလုံးကိုပြန်ကြည့်ရင်ဖွဲ့စည်းပုံခြေခံဥပဒေဆိုင်ရာပဲဖြစ်နေတယ်။အဲတော့ကျွန်တော်တို့ကနှစ်လမ်းလေးတွားကြင်ကောင်းမလားဆိုတဲ့အတွေ့ရှိတယ်။တစ်ချက်ကလက်နက်ကန်ပြည်ပကချုပ်ငင်းဖို့အရေးကြီးတယ်။အဖြစ်ခရရှိဖို့တို့ပဲ။အဲဒါကြောင့်ဒီညီလာခံနဲ့အတူတမျိုးသားလုံးဝန်တာနိုင်တဲ့ဆိုရနဲ့တက်မလို့ခက်ကတစ်ဖက်သက်အပြစ်ခက်ရစီပေးဖို့လိုမယ်အဲ့လိုရစီပေးတာနဲ့လက်နက်ကင်ဖွဲ့စည်းတိုင်းသားလက်နက်ကင်တို့ဟာရင်အားစုအားလုံးကလည်းတပြိုင်နက်ဒီဝန်ပေါ်တတ်တာကြိုးဆိုပြီးမှအပြစ်ခက်ရစီပေးရင်ညီလာခံရှစ်တလန်းရောက်နိုင်တယ်အခုခင်းကျင်းမှာဆိုလက်မှတ်ထိုးကျင်တဲ့လက်နက်ကင်ဖွဲ့စည်းရှိတယ်လက်မှတ်ထိုးရမယ့်ဥစ္စာကိုခုနကဖွဲ့စည်းပုံဆိုင်ရာပြဿနာနဲ့ပြန်သုံးကပ်လိုတဲ့အဖွဲ့စည်းတွေရှိတယ်အဲ့ဒီမှာအင်အားလေးတွေပါကြတယ်ဗျတမလို့ဖက်ကလေးအင်အားရှိလို့သူဖက်ကလေးတမျိုးရက်ဒီမှာပေါ့နောက်တစ်ချက်ကျွန်တော်တို့စဉ်းစားဖို့က21ရာစုပင်လုံလို့သုံးတဲ့အခါမှာ20ရာစုပင်လုံရဲ့ဂတိကဝတ်နဲ့ကျွန်တော်တို့တော့ပြည်ထောင်စုကိုဘလို့တိဆောက်မလဲဆိုရယ်တန်တိထံတွေကိုရှနှင်းတာမဖြစ်ဖို့လိုတယ်20ရာစုဘုကျော်အောင်ဆန်းတော့ကျွန်တော်တို့ဂတိပြုခဲ့တဲ့ပင်လုံဤအကျိုးဆက်ဖြစ်ဖို့လိုတယ်အဲ့ဒီပင်လုံဂတိပွဲများကိုပြန်ပြီးတော့အကောင့်ထေဖို့ပေးတဲ့မျိုးသားပြန်လေးရင်ရစီနဲ့ကျွန်တော်မြို့ပန်းတဲ့ Federal ပြည်ထောင်စုကိုစစ်စစ်မှန်မှန်တိဆောက်ရလမ်းကြောင်းပေါ်ကိုရောက်အောင်တွားနိုင်မယ်ဆိုရင်ကျွန်တော်ညီလာခံအောင်မြင်မယ်ပြည်တွင်းစီရစီမယ
်ညီလာခံကိုတက်ရောက်ခဲ့တဲ့88မျိုးဆက်ចောင်းသားកောင်းဆောင်တူဖြစ်တဲ့ကိုချင်းမီကလည်းဒီဆွေးနွေးပွဲရဲ့ရလက်ပေါ်မှာအခုလိုသုံးသပ်ပါတယ
်ပြည်သူဆွေးနွေးအဖြစ်ရှာတဲ့ယဉ်ကျေးမှုကအဲ့လားဟာကျွန်တော်တို့တော်တော်လေးတိုးတက်လာတယ်လို့ကျွန်တော်ပြောလို့ရပါတယ်ဒါကျွန်တော်တိုင်းပြည်ရဲ့အင်မတန်မှအရေးပါတဲ့အခြေခံကျင့်စဉ်တစ်ခုပေါ့အခုကျွန်တော်တို့နေပေါင်းများစွာတယောက်နဲ့တယောက်ကဆွေးနွေးညှိနှိုင်းရမှရှိပဲနဲ့တယောက်နဲ့တယောက်အဲ့ဒါဒီတိုက်ခိုက်မှုတွေပဲလုပ်ခဲ့ရနေပြီးတော့အဲသဘောထားမှာဆွေးနွေးညှိနှိုင်းအဖြေရှာတဲ့အဲ့အလေ့ကျင့်တစ်ခုအားကောင်းလာတယ်ဆိုတာဒါကျွန်တော်တိုက်ပြီးတော့ဝမ်းသာစရာတစ်ခုပါကျွန်တော်တော့အဲ့ဒါကိုအဓိကထားချင်ပါတယ
်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့စီးပွားရေးကိစ္စရပ်များဆွေးနွေးမှုလုပ်ငန်းကော်မတီဝင်ဒေါက်ဆုံးမြရာဇာလင်းကဒီညီလာခံဟာအောင်မြင်မှုရတယ်လို့ဆိုနိုင်ပေမဲ့ရှေ့ဆက်ရမယ့်ခရီးတွေရှိနေသေးကြောင်းငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအဖွဲ့အစည်းတွေအားလုံးပါဝင်နိုင်ဖို့လိုအပ်နေသေးကြောင်းပြောပါတယ်
။စစ်တရားစုပင်လုံပေါ့လေပြည်ထောင်စုငြိမ်းချမ်းရေးညီလာခံ20တရားစုပင်လုံဟာဆိုလို့ရှိရင်ရခိုင်ပြည်ပခဲ့တဲ့ညီလာခံတွေနဲ့တော့ထူးခြားချက်ရှိပါတယ်။ဒါပေမဲ့လို့မိမိအစုံမှာမြို့သားစစ်နိုင်ငံရေးဆွေးနွေးပွဲကိုမကျင်းပလိုက်ရဘူး။ဒါကတော့အားနည်းချက်ရှိပါတယ်။ဒါပေမဲ့ကျမတို့ကတော့အမျိုးသားတရားလုံးလက်ခံနိုင်တယ်လို့ယူဆရတဲ့ဆုံးဖြတ်ချက်တွေပေါ့လေအရှိခံမုံ38ချက်ကိုတော့ကျမတို့ရှာမှတ်နိုင်ခဲ့တယ်။ဒါပေမဲ့လို့အနာဂတ်မှာဆိုလို့ရှိရင်ဒါတွေကိုမဆွေးနွေးရတော့ဘူးလားဆိုတာပိတ်ထားတာရေလို့တော့မရှိဘူးဒီညီလာခံပေါ်မှာသုံးသက်ကြည့်တဲ့အခါမှာတချို့တန်းရင်းသားလက်နက်ကင်ဖွဲ့စည်းတွေကလည်းအလုံးကတော့အထက်ကိုမရောက်နေသေးဘူးအလုံးပါဝင်တယ်ဆိုတာမျိုးကတော့ပြောလို့တော့မရသေးဘူးအရင်ထက်တော့အောင်မြင်တယ်လို့တော့ပြောလို့ရတယ်ရှေ့ဆက်ရမယ့်ခရီးတွေကလည်းအရှိကြီးရှိနေပါသေးတယ်ဖွဲ့တယ်အလုံးအတူတူကစပွဲဝင်းကိုရောက်ဖို့ဆိုတဲ့ကိစ္စတွေကအစကျမတို့အများကြီးစဉ်းစားရဖို့လိုပါသေးတယ်ဒါပေမဲ့လို့ကျမအနေနဲ့ပြောချင်တာကတော့38ချက်တော့အခြေခံမှုကိုတော့အစအနေနဲ့ရှာလိုက်နေတာတော့မင်္ဂလာရှိတယ်လို့မြင်ပါတယ်
။ဒါတွေကတော့မနေ့ကကျင်းပပြီးစီးသွားတဲ့21ရာစုပင်လုံဒုတိယကြိမ်စီဝေးကရက်လက်တွေပေါ်ညီလာခံတယောက်သူတွေရဲ့သုံးသက်ချက်တွေကိုကြားခဲ့ရတာပါ။ နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကညီညာရေးဖြစ်စဉ်ပေါ်မှာရှိနေကြတဲ့တန်တရားစိတ်တွေကိုဖယ်ရှားပေးနိုင်မဲ့စုစည်းညီညွတ်မှုရရေးဘက်ကိုပို့ဆောင်ပေးနိုင်လိမ့်မယ်လို့ယုံကြည်ကြောင်းပြောပါတယ်။ဒါ့အပြင်ညီညာရေးလုပ်ငန်းစဉ်တွေမှာမပါဝင်သေးတဲ့အဖွဲ့အစည်းလူပုဂ္ဂိုလ်တွေအနေနဲ့လည်းပူးပေါင်းပါဝင်ကြဖို့ဒေါက်တာဆန်းစုကြည်ကဖိတ်ခေါ်ခဲ့ပါတယ်။နွေလ29ရက်နေ့ကချုပ်ဆိုနိုင်ခဲ့တဲ့ဒီပြည်ထောင်စုသဘောတူစာချုပ်ကိုနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းအရပြည်ထောင်စုလွှတ်တော်ကိုတင်သွင်းအတည်ပြုချက်ရယူရမှာဖြစ်ပါတယ်။လွှတ်တော်ကအတည်ပြုချက်ရပြီးရင်ဒီပြည်ထောင်စုသဘောတူစာချုပ်ပါသဘောတူညီချက်တွေကိုအကောင့်ထဲပေါ်တဲ့လုပ်ငန်းစဉ်တွေလှုပ်ဆောင်ရမှာဖြစ်ပါတယ်။တနင်္ဂနွေလို့ပြစ်ခတ်ရဆဲရေးသဘောတူစာချုပ် NCA အရပြည်ထောင်စုညီညွတ်ရေးညီလာခံ27ရာစုပင်လုံးကို6လတစ်ချိန်ကျင်းပရမှာလဲဖြစ်ပါတယ်ရှင်။